မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံရာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကိုဒီကနေ့တနင်္ဂနွေနေ့မှာအင်ဒိုနီးရှားသမ္မတသွားရောက်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြနေကြပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်နဲ့ရောက်ရှိနေတာဖြစ်ပါတယ်။ခီးစဉ်အတွင်းဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့မြို့တော်ဓါကာမှာတွေ့ဆုံဆွေးနွေးပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့အနေနဲ့ရိုဟင်ဂျာအရေးငြိမ်းချမ်းစွာနဲ့အများဆုံးဖြည့်ရှင်းနိုင်ရေးအင်ဒိုနီးရှားသမ္မတကတိုက်တွန်းခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတပ်တန်းချုပ်ကိုလက်ခံစောင့်ရှောက်ထားတဲ့အတွက်အစိုးရကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားအနေနဲ့ကတော့ကုလသမဂ္ဂလို့ခွင့်ရေးကောင်စီတို့မှရိုဟင်ဂျာအရေးကိုဆက်လက်ထောက်ခံရပ်တည်သွားမယ်အကြောင်းလဲအင်ဒိုနီးရှားသမ္မတကအမခန့်ပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအတွင်းဝန်ကသတင်းတောက်တွေကိုဒီကနေ့ပြောဆိုခဲ့ပါတယ်ရှင်